2000ခုနှစ်စက်တင်ဘာ17ရက်နေ့ဂျပန်တက်ခိုင်မှု 9/11 နှစ်ပတ်လည်နေ့အခမ်းအနားတွေကိုဒီကနေ့မနေ့7:40မှာနယူးယောက်နဲ့ဝါရှင်တန်မှာဒီဗိုင်းနဲ့ထဲကျင်းပါသွားတယ်။အမေရိကန်ပြည်ထောင်စုပိုင်နယ်ထဲမှာအဆိုးရွားဆုံးအဂျပန်ဝါရဇွဲတက်ခိုင်မှု16နှစ်ပြည့်အခမ်းအနားကိုအင်မီနိုမှာကျင်းပရမှာဒေါ်နယ်ထရမ့်နဲ့သမ္မတတဦးအနေနဲ့ပထမဆုံးတက်ရောက်ပါတယ်။အယ်ခိုင်ဒါအဂျပန်သမားတွေပြန်ပြီးဆွဲခဲ့တဲ့လေယာဉ်ဟာနယူးယောက်ကကမ္ဘာ့ကုန်သွယ်ရေးစာဦးကိုပထမဆုံးဝင်တိုက်ခဲ့တဲ့မနေ့7:40မှာညင်သက်ပြီးတော့အခမ်းအနားကျင်းပခဲ့တာပါ။နယူးယောက်မြို့မှာတော့ကမ္ဘာ့ကုန်သွယ်ရေးအစအဦးပြကြတဲ့နေရာအထိမ့်မဲ့နေရာမှာကွယ်လွန်ခဲ့သူတွေရဲ့နံပါတ်ကိုရွတ်ဆိုပြီးတော့အခမ်းအနားကျင်းပပါရဲ။23မိနစ်အကြာဒုတိယလေယာဉ်ကတော့ဒီမိုးမျောညင်းအောင်ဒုတိယကမ္ဘာ့ကုန်သွယ်ရေးအစအဦးကိုဝင်တိုက်ခဲ့ပြီးတဲ့နောက်ကမ္ဘာ့ကုန်သွယ်ရေးအစအဦးနှစ်ခုလုံးပြကြပျက်စီးခဲ့ပါရဲ။အင်ဂျီရောကအခမ်းအနားပြီးပြီးချင်းမှာတော့သမ္မတဒေါ်နယ်ထရမ့်မှာပင်နီကွန်စစ်ဌာနချုပ်မှာကျင်းပတဲ့အခမ်းအနားကိုတက်ရောက်ပါရဲ။ရဲ66ချားပွဲအဲ့ဒီနေ့ရဲ့ဟာကျွန်တော်ရဲ့အတီထဲမှာထာဝရတည်ရှိနေမှာဖြစ်ပြီးကွယ်လွန်ခဲ့သူတွေအားလုံးကိုဘယ်တော့မှမိပြောက်သွားမှာမဟုတ်ကြောင်းထရမ့်ကအခမ်းအနားမှာကြေညာပြောကြားပါရယ်ကာကွယ်ရေးဝန်ကြီးဂျိမ်းမက်ဒစ်ကလည်းသူရဲကောင်းဝါရနဲ့မေတ္တာစေတနာတွေဟာအဆုံးမရှိသလိုဒီကနေ့မှာအမေရိကန်တွေအနေနဲ့တသွေးတသားတဲ့အတူတကွယက်တီခဲ့ကြတယ်လို့ပြောပါရယ်စက်တင်ဘာ9ရက်2000ခုနှစ်ကအကြမ်းဖက်သမားတွေစီးနင်းသိမ်းပိုက်ခဲ့တဲ့လေရင်လေးစီးကလေးရတစ်စီးဟာပင်လယ်ကုန်စစ်ဌာနချုပ်ကိုဝင်တိုက်ခဲ့ပါတယ်ဒုသမ္မတမိုက်ဖန့်စ်ကတော့ပင်ဆယ်ဗေးနီးယားပြည်နယ်ရှန့်စ်ဘေးမြို့ကအခမ်းအနားကိုတက်ရောက်မှာပါအဲဒီလေရင်ကိုစီးနင်းခဲ့တဲ့အကြမ်းဖက်သမားတွေဟာလွတ်တော်စာဦးဒါမှမဟုတ်အင်ဗီဒိုကိုတက်ခဲ့မဲ့ရည်ရွယ်ချက်နဲ့ဝါရှင်တန်ကိုပြန်တန်းဖို့ကြိုးစားခြင်းလေရင်ပေါ်ပါခီးတဲ့တွေကအချင်းကိုသဘောပေါက်ပြီးတဲ့နောက်အကြမ်းဖက်သမားတွေကိုခုခံခဲ့တယ်လို့ယုံကြည်ရပါတယ်အဲ့တော့ဂျပန်သမားတွေကအဖမ်းမခံခဲ့ပဲလေရင်ကိုပင်ဆယ်ဗေးနီးယားပြည်နယ်ထဲထိုးဆိုင်ဆင်းခဲ့တာပါစက်တင်ဘာ17ရက်အကြမ်းဖက်ဝါရဇက်တက်ခဲမှုအတွင်းနယူးယောက်မြို့မှာတော့လူအများဆုံးအသေးအပြောက်ရှိခဲ့တယ်လို့ပီတဂွန်စစ်ဌာနချုပ်မှလည်းတော်တော်များများသိကြခဲ့ပါတယ်လေရင်၄စီးနဲ့တက်ခဲမှုအတွင်းလူပေါင်း3000ကျော်သေဆုံးခဲ့ပါတယ်ခင်ဗျာ